အယတအစိုးရတက်လက်ထက်မှာပထမဆုံးချိန်ကျင်းပမဲ့ဂျားဖြရွေးကောက်ပွဲအတွင်းမဲဆင်းမကန်ဖို့အရေးကရွေးကောက်ပွဲကော်မရှင်အတွက်အဓိကအစဉ်ခေါ်ချက်ဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဧပြီလ၁ရက်နေ့မှာကျင်းပမဲ့ဒီဂျားဖြရွေးကောက်ပွဲမှာပြီးခဲ့တဲ့ရွေးကောက်ပွဲတွေအတွင်းလုံခြုံရေးအခြေအနေကြောင့်ကျင်းပနိုင်ခဲ့ခြင်းမရှိတဲ့မိုင်းရှုနဲ့ကျေးတီဒေသတို့မှာရွေးကောက်ပွဲကျင်းပသွားမယ်လို့ကော်မရှင်တာဝန်ရှိသူတို့ကလည်းအတည်ပြုပြောဆိုပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်။
2015ပါတီစုံအထွေထွေရွေးကောက်ပွဲပြီးတဲ့နောက်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်စတဲ့လွှတ်တော်၃ရက်တို့မှာလွှတ်တော်ကိုယ်စားလှယ်လက်လက်နေရ၁၉နေရအတွက်ဂျားဖြက်ရွေးကောက်ပွဲတရက်ကိုလာမယ့်ဧပြီလ၁ရက်နေ့မှာကျင်းပတော့မှာဖြစ်ပါတယ်။ဒီတစ်ခေါက်ဂျားဖြက်ရွေးကောက်ပွဲကိုတိုင်းဒေသကြီးနဲ့ပြည်နယ်ရှိခုအတွင်းမြို့နယ်22မြို့နယ်မှာကျင်းပဖို့ရှိတာပါ။လက်ရှိအရတအစိုးရအသစ်လက်ထက်မှာကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တဲ့ဦးလှသိန်းကတော့ဒီဂျားဖြက်ရွေးကောက်ပွဲမှာမဲဆင်းမှန်ကန်မှုရှိရေးကကော်မရှင်အတွက်အဓိကအစဉ်ခေါ်ချက်တရက်ဖြစ်တယ်လို့ VOE ကိုပြောပါတယ
်။ဆယ်တို့မှာမဲဆင်းမှန်ကန်ရေးကအဓိကပေါ့နော်။ယခင်တက်ပို့ပြီးတော့တိကျလောင်ဆိုပြီးဆယ်တို့ကတိန်တဆင်းပေါ့နော်။တူတူတူစနစ်နဲ့မဲဆင်းကောင်းနေပါလေ။ result ကတော့ဒီရွေးကောက်ပွဲပြီးရင်တော့အဖြေတိလောင်မှာပေါ့။အဲ့အဖြေကကောင်းမွန်တဲ့အခြေအနေဆိုရင်ဆက်တော့ဆက်လက်ကျင့်သုံးမှာဖြစ်ပါတယ်။တောင်ပြင်ဆင်ဖို့လိုအပ်တဲ့ဆိုရင်ပြင်ဆင်သွားမှာပါ
။မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအတည်ပြုပြီးတဲ့နောက်ပထမဆုံးကျင်းပတဲ့2010အထွေထွေရွေးကောက်ပွဲကစလို့ဒီနောက်ရွေးကောက်ပွဲတိုင်းမှာမဲဆင်းမမှန်ကန်မှုတွေကြုံခဲ့ရပါတယ်။ဒါကြောင့်လဲရွေးကောက်ပွဲကော်မရှင်တစ်တာဝန်ယူပြီးနောက်ပိုင်းကလေးကမဲဆန္ဒရှင်စင်ကောက်ခံစုဆောင်းမှုတွေအလေးထားလှုပ်ဆောင်နေတာတွေ့ရပါတယ်။ဒီဂျားဖြက်ရွေးကောက်ပွဲအတွက်ပထမဆုံးအကြိမ်မဲဆင်းကိုဖေဖော်ဝါရီလ၁ရက်နေ့ကနေ၁၄ရက်နေ့အထိကပ်ထားခဲ့ပေမလို့လူလူကစိတ်ဝင်တစားကြီးရှိမှုအားနဲ့နေသေးတယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဆိုပါတယ်။ရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း20ကျော်သာလိုတော့ပေမလို့အခုလိုလူလူရဲ့စိတ်ဝင်စားမှုနည်းနေသေးတဲ့အကြောင်းကိုတော့ရွေးကောက်ပွဲစောင့်ကြည့်လိလရဲ့အဖွဲ့တစ်ခုဖြစ်တဲ့ဒါနာရှိဆောင်မြန်မာရဲ့ဥက္ကဋ္ဌကိုချမ်းငင်းအောင်ကအခုလိုပြောပါတယ်။
အရင်2012တုန်းကကြတော့အတိုက်ခံပါတီဖြစ်တဲ့ဒီ NLD ကဒီတိုင်းဝင်ဆိုတော့တော်တော်များများလုံးအနေနဲ့စိတ်ဝင်စားကြတယ်။အဲ့မှာပဲအတိုက်ခံပါတီရှိတော့နိုင်ရပါတီကလည်းအသက်နိုင်ဆုံးသူကလည်းစည်းရုံးမှုတွေလုပ်တယ်။အခုအချိန်ခါကကြတော့အနိုင်ရပါတီဖြစ်တဲ့လက်ရှိပါတီကိုယ်တိုင်ကလည်းဒီရွေးကောက်ပွဲပေါ်သူတိတ်စိတ်ဝင်စိတ်ဝင်စားမှုကတိတ်မရှိဘူး။အတိုက်ခံပါတီကတိုင်းသားပါတီတွေရောအရင်စိတ်ဝင်စားတယ်အဲ့မဲ့ပါတီကြီးတွေကြတော့အဲ့လောက်ထိစိတ်ဝင်စားမှုကတက်ကြောမသိမတွေ့ရဘူးမီဒီယာကလည်း2012တုန်းကကြတော့လုံးဝကိုအတိုက်ခံနဲ့အပြိုင်ဆိုင်ဖြစ်မဲ့ဟာကိုတကယ်ချိန်ထိုးပြရတယ်အခုခါကြတော့ပြည်တွင်းမီဒီယာတွေမှာလည်းရုပ်ောက်ပေါ်နဲ့ပတ်သက်လို့ပြတင်းချက်လက်ကပေါ်ပြတာအရင်အရင်အားနေတယ်ပေါ့နော
်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာလုံခြုံရေးအခြေအနေကြောင့်ကျင်းပနိုင်ခဲ့ခြင်းမရှိတဲ့ရှမ်းပြည်နယ်တောင်ပိုင်းမန်းရှုနယ်ကျေးတီမြို့နယ်တွေမှာလည်းဂျားဖြက်ရွေးကောက်ပွဲကျင်းပသွားမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကပြောပါတယ
်ကျေးတီနယ်မန်းရှုမှာရှိတဲ့မဲရုံအားလုံးကမဲပေးမှုအခြေကြီးအဆင်ပြေပါတယ်မဲပေးမှုပဲရှိနေပါပြီ
ဒီဂျားဖြက်ရွေးကောက်ပွဲမှာအဲ့ဒီမျိုးနဲ့နှမျိုးနဲ့ကိုစောင့်ကြည့်လေ့လာသွားမယ့်အဖွဲ့အစည်းတွေအနေနဲ့အခက်အခဲတချို့ရင်ဆိုင်နိုင်ရတယ်လို့လဲကိုချမ်းငင်းအောင်ကတုံ့တက်ပါတယ
်ကျွန်တော်စင်ခေါ်ချက်ကတော့လမ်းဘက်ဆက်တွေရင်းနဲ့ communication မှာကျွန်တော်လည်းဆိုရည်တယ်ပေါ့နော်နောက်တစ်ခုကဒီနည်းပညာနဲ့ဒီအတွင်းလုံလောက်မှုမလုံလောက်ဘူးပေါ့နော်အဲ့မှာရှိတဲ့ဒီ commission ကျွန်တော်မထိတွေ့ဘူးလေနောက်တစ်ချက်ကခုနပြောလုံခြုံရေးပိုင်းမှာ security ပေါ့
ဒီတစ်ခေါက်ဂျားဖြက်ရွေးကောက်ပွဲမှာကုစလေလောင်းနေရဲ့မဲဆယ်စီယုံရင်ကာလကိုဇန်နဝါရီလ30ရက်နေ့ကနေမတ်လ30ရက်နေ့အထိရပ်ပေါင်း60တက်မှတ်ပေးထားတာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့နေရာ17နေရာဝင်ရောက်ရှင်းပြသွားမှာဖြစ်ပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့လက်လက်နေရာအားလုံးမှာဝင်ရောက်ရှင်းပြမှုရှိသလိုပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလကုစလေတွေစုစုပေါင်း95ယောက်ဒီရွေးကောက်ပွဲမှာဝင်ရောက်ရှင်းပြကြမှာဖြစ်ပါတယ်ခင်ဗျာ။